တ်တော့လူငယ်ကလေးရဲ့စာစီစာကုန်းဆိုတဲ့ခေါင်းစဉ်နဲ့ပြောပြခြင်းပါတယ်ဒါကတော့အနောက်တိုင်းမှာရှိတဲ့ကျောင်းတစ်ကျောင်းမှာပါအာရှတိုက်ကနေပြီးတော့သွားတက်တဲ့ကျောင်းသားတယောက်ရဲ့အတွေ့အကြုံလည်းဖြစ်ပါတယ်သူကအာရှတိုက်တနေရာမဖွံ့ဖြိုးသေးတဲ့နိုင်ငံတစ်ခုကနေပြီးတော့အထက်တန်းကျောင်းပြီးသွားတဲ့အခါမှာအနောက်တိုင်းတက္ကသိုလ်မှာကောလိပ်ကျောင်းနှစ်နှစ်သွားတက်ပါတယ်အဲ့ဒီနှစ်နှစ်ကျောင်းပြီးတဲ့အခါမှာတက္ကသိုလ်ဝင်ငင်းအတွက်ဖြေရတဲ့အစာမေးပွဲပေါ့အဲ့ဒီမှာကျောင်းကဘာလုပ်တယ်လဲဆိုတော့အဲ့ဒီတက္ကသိုလ်ကိုဝင်ခွင့်ဖြေမဲ့ကျောင်းသားရဲ့စိတ်နေသဘာဝတွေသူ့ရဲ့ယုံကြည်မှုတွေသူ့ရဲ့စိတ်ဓာတ်ခွန်အားတွေပေါ့လေအဲ့ဒါတွေကိုသိကျင်တဲ့အတွက်အစေး၅ပုဒ်ကိုရေးခိုင်းပါတယ်အစေးတစ်ပုဒ်ကိုစာလုံးရေ380ကနေပြီးတော့400ကျားမှာပဲရေးခိုင်းပါတယ်အကန့်အသတ်ရှိတဲ့အတွက်အခက်အခဲရှိတယ်လို့သူကဝန်ခံပါတယ်ဒါပေမဲ့သူစူးစမ်းခဲ့ပါတယ်စာမေးပွဲမှာလည်းသူ့ကိုပေးထားတဲ့အချက်တွေကမင်းပြောချင်တဲ့အနှစ်သာရကိုစလုံးရေ380နဲ့400ကျားမှာရအောင်ရေးရမယ်ပြီးတော့ဒါဟာမင်းရဲ့အင်္ဂလိပ်စာစကားကျွမ်းကျင်မှုကိုစစ်ဆေးခြင်းတစ်မျိုးလည်းဖြစ်တယ်ပြီးတော့မှမင်းတက်ချင်တဲ့ဘာသာရပ်အပေါ်မှာမင်းဘယ်လိုနားလည်ထားသလဲဘာတွေကိုထပ်ပြီးတော့သင်ကျင်တာလဲဘာတွေကိုကျင့်ရက်ခဲ့ပြီလဲစသဖြင့်လဲသိကျင်လို့ပါတဲ့ဆိုတော့သူ့ရဲ့အစေးက၅ဘုတ်ဖြစ်တဲ့အတွက်၅ဘုတ်စလုံးကိုတော့ဒီညမှာတော့မဖော်ပြနိုင်ဘူးပေါ့သူ့ရဲ့ဘဝနောက်ခံအကြောင်းကိုရေးရတဲ့အစေးအကြောင်းကိုအခုပြောပြမှာပါဒါတွေအလုံးဟာကိုယ်ပိုင်အမြင်ကိုပဲရေးရမှာဖြစ်တယ်တဲ့ပြောချင်တာကတော့ဒီကျောင်းသားဟာသူတစ်ပါးရေးပေးတာမျိုးတစုံတစ်ယောက်ကသင်ပေးတဲ့အတိုင်းအလွတ်ကျက်ပြီးတော့ရေးဖြေတာမျိုးမဖြစ်အောင်လို့အဲ့ဒီကျောင်းသားရဲ့တကယ်နောက်ခံဖြတ်သန်းခဲ့တဲ့ဘဝနဲ့ kait မ kait ကိုလည်းကျောင်းကစစ်ဆေးဦးမှာပါကိုယ်ပိုင်အယူအဆကိုယ်ပိုင်အတွေ့အရေးဖြစ်တယ်ဆိုတာကိုအာမခံနိုင်ဖို့ပါပဲအဲ့တော့ तू ကရေးပါတယ် तू ဒီကျောင်းကိုကောလိပ်ကျောင်းစပြီးတော့တက်ခါစားကတဲ့မတူကွဲပြားမှုတွေအပေါ်မှာ तू တော်တော်ကိုမနေတတ်မထိုင်တတ်ဖြစ်ခဲ့တယ်ဘာသာစကားအခက်အခဲလည်းရှိတာပေါ့နောက်ဆုံးဒီသူတက်တဲ့ကောလိပ်ကျောင်းရဲ့စာသင်ခန်းတွေရဲ့ဖွဲ့စည်းပုံတွေကအစသူ့အနေနဲ့အင်မတန်စိမ့်ပါတယ်သူတက်ဖူးတဲ့မဖွံ့ဖြိုးသေးတဲ့နိုင်ငံကအထက်တန်းကျောင်းအနေနဲ့ကွာကျင်တိုင်းကွာနေတဲ့ပုံမှာသူတော်တော်ကို6-6ခြားခြားနိုင်ခဲ့ရတယ်ဆိုတာကိုရေးပါတယ်သူနောင်တာရခဲ့တယ်တဲ့သူ့ရဲ့ဆုံးဖြတ်မှုမှားပြီလားလို့ပေါ့လေသူပြန်ပြီးတော့ထွက်ပြေးခြင်းနဲ့အထိဖြစ်ခဲ့တယ်ဆိုတာကိုလည်းအဲ့ဒီအစီအထဲမှာဝန်ခံခဲ့ပါတယ်နောက်တော့မှတဖြည်းဖြည်းသူဟာသူနဲ့အတူလာပြီးတော့ကြောင်းတက်ကြတဲ့တကဘာလုံးကကြောင်းသားတွေနဲ့ယဉ်ကျေးမှုတွေအမြင်တွေကိုဖလှယ်တတ်လာတယ်ဆိုတာကိုစပြီးတော့အခက်အခဲဖြေရှင်းခြင်းအနေနဲ့ရေးပြပါတယ်သူတစ်ချိန်ကဖြစ်လာမယ်လို့မထင်တော့တဲ့ကန့်သတ်ချက်တွေကိုအခုတော့သူကြော်နိုင်ခဲ့ပြီတဲ့အခုရေးပြီးတော့ဖြေနေရတဲ့အစေးဟာတဲ့နောက်တစ်ဆင့်ကိုတက်ဖို့အတွက်ယုံကြည်စိတ်အပြည့်နဲ့ရေးနေတယ်ဆိုတာကိုလည်းသူကအာမန်ပါပါဖော်ပြလိုက်ပါတယ်အခုငါတဲ့ငါကငါပြန်ပြီးတော့မြင်နေရပါပြီတဲ့ငါဟာငါ့ကိုငါပဲဦးဆောင်ခဲ့တယ်ငါသာလျင်တာဝန်ယူစိတ်နဲ့လျှောက်လာခဲ့တဲ့လမ်းနဲ့ငါရဲ့တိမ်ညိုတိမ်မဲတွေလည်းကွယ်ခဲ့ပြီးအရင်တော့ကကြောက်ရွံ့မှုတွေဟာအခုတော့ယုံကြည်မှုကိုဖြစ်လာပြီတဲ့အဲ့တော့အခုအချိန်မှာငါလျှောက်လာတင်ခဲ့တဲ့ကြောင်းဟာနေရောင်တောက်ပနေတဲ့တက္ကသိုလ်အဖြစ်ငါမြင်ရပြီလို့သူကသူ့ရဲ့အစေးအဆုံးမှာနှီးကုန်းချုပ်ထားပါတယ်ဘာကြောင့်သူဒီလိုရေးနိုင်လဲဆိုတာကိုလည်းသူကပြန်ပြီးတော့ရှင်းပြပါတယ်ဒီမတိုင်ခင်မှာသူတင်ခဲ့ရတဲ့အတွေ့အကြုံတွေပေါ့အဲ့ဒီအကြောင်းတွေမှာကောလိပ်ကျောင်းတွေမှာသူတင်ခဲ့ရတော့ကစာပေကိုတင်ကြတဲ့နေရာမှာကဘာကျော်စာပေတွေကိုတင်ယူရတဲ့ပုံတံတန်ဟာတာမန်နေနဲ့တော့အမတန်ကွာခြားပါတယ်ဥပမာဆိုပါတော့ကဘာကျော်ကဗျာတပုတ်ဒါမှမဟုတ်ဝိတုတုတပုတ်ကိုတင်နေဆိုရင်အဲ့ဒီဟာကိုအလွတ်ကျက်ပြီးတော့ပြန်ရေးရတာမျိုးလုံးလုံးလျားလျားမဟုတ်ပဲနဲ့ပြန်ဆွေးနွေးရတာတွေဖြစ်ပါတယ်ပြီးတော့မှခြုံငုံပြီးတော့မှတ်ချက်ရေးရတာတွေပါပါတယ်အဲ့ဒီမှာမှမူရင်းဇက်ကောင်တွေမူရင်းဇရိုက်တွေကိုတုံးပြီးတော့ဇလန်းအစ်စ်ကိုပြန်ရေးရတာမျိုးရှိခဲ့ပါတယ်ဒါမှမဟုတ်ရင်တချို့အရာတွေမှာတော့မူရင်းဇက်ကြောင်ထဲမှာပဲဇက်ကောင်အစ်စ်ကိုမွေးပြီးတော့ဇလန်းအစ်စ်ပြန်ရေးရတာမျိုးတွေလည်းရှိခဲ့ပါတယ်တချို့အရာတွေဆိုရင်အဲ့ဒီကဘာကျော်ဝတ္ထုတိုတွေကိုသူတို့ကိုယ်တိုင်မှတ်တမ်းရုပ်ရှင်သဘောမျိုးဒရိုက်တာလုပ်ပြီးတော့တလှည့်စီရိုက်ကြရတာတွေလည်းပါခဲ့ပါတယ်အဲ့ဒီကအတွေ့အကြုံတွေကိုပေါင်းစပ်ပြီးတော့သူနားလည်လိုက်တာကတော့ပညာသင်ယူရတယ်ဆိုတာဟာယခင်ရှိပြီးသားအကြောင်းအရာတွေကိုနံပါတ်1သိအောင်လုပ်ရပါတယ်တဲ့ပြီးတော့မှဒီထက်ကောင်းအောင်သို့မဟုတ်မတူကွဲပြားအောင်ပို့ပြီးတော့အသုံးတက်အောင်လူတွေရဲ့စိတ်နှလုံးနဲ့လိုအပ်ချက်တွေခေတ်ရဲ့ထောက်ပြစရာတွေကိုဘယ်လိုပြောရဆိုရမယ်ဆိုတာကိုနားလည်အောင်စူးစမ်းရမယ်လို့သူသိခဲ့ပါတယ်အခုတော့သူကိုယ်ပိုင်တာဝန်ယူမှုတွေလေ့ကျင့်မှုတွေကသူ့ကိုအကောင်းဆုံးဖြစ်စေခဲ့ပါပြီတဲ့ဒီအစေးနမူနာကိုကြည့်မယ်ဆိုရင်တက္ကသိုလ်တစ်ခုကိုဝင်ခွင့်အတွက်ဘာကိုမူတည်နေတယ်လဲဆိုတာကိုတွေ့ကြရမှာပါ10တန်းလို့သို့မဟုတ်အထက်တန်းကျောင်းရဲ့နောက်ဆုံးစာမေးပွဲတစ်ခုကရခဲ့တဲ့ကျက်စာတွေတွက်စာတွေရဲ့အမှတ်ကရလက်ကိုမဆုံးဖြတ်ဘူး 哎，叫哪也，边过一些情侣来打脸，送片没，说的没结果，对呀嘛，批判的，叫恁俩没，是恁的评价也对，昨天比如身上的呀的苦，也没路，苗脸嘛的。